2025အထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်တွေကိုစက်တင်ဘာလ14ရက်နေ့ကဒုတိယကြိမ်ထုတ်ပြန်လိုက်တာမှနေရာအတော်များများမှာအမှားယွင်းတွေဆက်ပြီးတော့ဖြစ်နေတော့မယ်ရှိပါတယ်မဲဆင်းအမှားတွေဆက်ဖြစ်နေတာဟာရွေးကောက်ပွဲတရားမျှတလွတ်လပ်မှုနဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပြည်သူလူထုတွေရဲ့ကိုယ်စားပြုမှုကိုထိခိုက်အောင်တမင်ရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်နိုင်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကတုံ့တက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရုံးတွေမှာအမားရွင့်တွေတော်များများဆက်ပြီးရှိနေတော့မယ်ဖြစ်တယ်လို့မဲဆန္ဒရှင်တွေကပြောပါတယ်စက်တင်ဘာ14ရက်နေ့ကဒုတိယကြိမ်ထုတ်ပြန်လိုက်တဲ့မဲဆန္ဒရှင်စည်းရုံးတွေနဲ့ပတ်သက်ပြီးရန်ကုန်မြို့ကန်တချို့ကတော့ VOA ကိုအခုလိုပြောပါတယ်
ဒီနေ့လည်းကျွန်တော်တို့ကဥပဒေနဲ့တော့ရေးကြည့်တော့လည်းလေးပြန်တော့ဒါမှမဟုတ်ကျွန်တော်တို့ကဒီမှာပေါ်နေတဲ့မှားရတာလေးတွေပါလို့ပြန်မှန်သွားတော့ဒါတွေလည်းဘာပြန်မှားလဲဆိုတော့ဒီမှာလို့ဒီနေ့ကတော့အဲ့ဒီနေရာမှာပါအောင်ပြန်လို့မရဘူးပြန်လို့လည်းပြန်ပါလာရရှိတယ်နောက်တစ်ခုကဆော့ဖ်ဝဲဘိတ်နက်စီရဲ့အဲ့ဒါဘိတ်နက်စီတွေကြောင့်လည်းကြည့်ရလို့ဒီတော့ပုံရှိသေးရတယ်
ဗဟန်ရဲ့အဲ့တတိယဆုံးကတော့လိုက်တယ်မအောင်ဒီနေ့ထီထိုးရမယ်တဲ့သမီးရဲ့ဆိုဘာဖြစ်လို့လဲလို့ဆိုရခါကျတော့ဒီနေ့အတွက်လာကြည့်ရတဲ့လူတွေအားလုံးနဲ့မှာတော့ဒီနေ့ဖို့ပေါ့ဟိုတနက်နေ့တော့မဟုတ်ပေါ့အမှန်တော့ဆိုလို့ရဲမအတယောက်ပဲရှိပြီးတော့လိုက်တယ်ဒီလား
မင်းကအခုလုံးလုံးပြတော့အမှားကြီးများတယ်တချို့ဆိုကြားတဲ့ဒီနောက်ကြီးထဲမှာရောက်နေတာတို့တမယ်တွေကတော့တော်တော်မှားတယ်အဲ့လိုလေဟိုကြားရီမားရီအဲ့လိုမျိုးတွေလည်းပါတယ်အခုတတိယတချို့ဆိုဒီများရှင်နောက်ကြီးများတွေကိုရောက်နေတာတို့ကျားနဲ့မပါနေလာလို့အဲ့လိုမျိုးဖြစ်နေတယ်။အခုတော့အနံကြီးကနေပြီးတော့ဘယ်ဟိုမဲပြင်းကျင်ဖို့မဲပြင်းနဲ့တကောင်ချင်းတိုက်ပြီးဖို့အဲ့လိုမျိုးတွေအနံကြီးကလှုပ်ရှားမှုရှိတယ
်။ရွေးကောက်ပွဲကျင်းပဖို့တလားကြော်ကြော်လောက်ပဲလိုနေတဲ့အချိန်မှာမဲဆင်းတွေမှန်ကန်ခြင်းမရှိသေးတဲ့အတွက်မဲဆန္ဒရှင်တွေကြားမှာလဲရွေးကောက်ပွဲအပေါ်စိုးရိမ်မှုတွေရှိနေပါတယ်။အခုလိုမဲဆင်းတွေမှန်ကန်ခြင်းမရှိသေးတာနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့အခုလိုပြောပါတယ်
။ကျွန်တော်အမည်အားဖြင့်ပေါ့လေဒီလိုအခြေအနေမှားရွေးအောင်တမင်များအကွက်ဆင်ပြီးတော့လုံးလေတလားလို့ဆန်တရားဖြစ်နေတယ်။အဲ့ဒီမဲဆင်းတွေအလွဲအမှားကိုအခွင့်အရေးတစ်ခုအဖြစ်ဖန်တီးပြီးတဲ့ခေတ်ပေါ်ရဲ့လူလက်ဒီတရားမျှတမှုရဲ့ရွေးကောက်ပွဲရလရဲ့တိုင်းရင်းသားပြည်သူလူထုအများစုကိုကိုယ်စားပြုနိုင်ခြေကိုထိခိုက်အောင်ရွေးချက်ရှိရှိနဲ့အစီအစဉ်တကျအကွက်ချပြီးတော့များလုံးလေတလားလို့ဆန်တရားဖြစ်နေပါတယ်ဗျာ။
ဟုတ်ကဲ့လူတန်တရားဖြစ်မယ်ဆိုလဲတော်တော်လေးကိုဖြစ်เสียအနေထားပေါ့လေဒါပေမဲ့သူတို့မှရမျိုးသိန်း30တလူမျိုးပြည်တခြား capacity ဘိုင်းကလိုအပ်ချက်တွေကြောင့်များရောဖြစ်နိုင်မလား
အဲကျွန်တော်အများဖြစ်တယ်ဗျ690နော်ကျွန်တော်တို့ရွေးကောက်ပွဲလုပ်ခဲ့တယ်690ရွေးကောက်ပွဲတွေကဒီတမတော်ဆူရလက်အောက်မှာဖြစ်ခဲ့တယ်ဒါပေမဲ့ကော်မရှင်ရဲ့အလေအောက်ရှိနေရှင်တော့ထောက်ပြီးတော့ဒီရုပ်ကောက်ပြုလုပ်ခဲ့တဲ့ကော်မရှင်ကအခုကော်မရှင်နဲ့ချားနေပြီးတော့တကယ်လွတ်လပ်ပြီးတော့ဒဏ်လိုက်တဲ့ကော်မရှင်လို့ပြောလို့ရတယ်။အဲ့ဒီ690လောက်ကလွန်ခဲ့တဲ့25နှစ်ကလည်းရုပ်ကောက်ပြုနေတာရောဒီလိုလေအဲ့ဒီပြဿနာကြီးကြီးကြီးမားမားတက်ခဲ့တာမရှိသေးနဲ့။တော့အခုလိုအစိုးရတစ်ကလည်းတက်တယ်လို့ဆိုတယ်။နောက်တော့နိုင်ငံသားအစိုးရကလည်းဒီအောင်ဆုံးနဲ့ဒီကြော်အချွင်းကျင်းလို့ဖန်ပေါ်နေတယ်အထူးဖြင့်အမေရိကန်နဲ့ဥရောပသမဂ္ဂကလည်းပဲရွေးကောက်ပွဲကိစ္စမှာအထူးတလေဖန်ပေါ်မှုတွေထုတ်နေတယ်အဲ့ဒီလိုအခြေအနေတွေအောက်မှာတော့ပြင်ဆင်ဆောင်ရွက်တဲ့လေဆင်းရဟာဘာဖြစ်လို့ထောက်ကူရ90ရွေးကောက်ပွဲကပို့ပြီးတော့အတန်တန်လေးရှင်ရန်နေရလဲဆိုတာကျွန်တော်နားမလည်ဘူးနော် capacity အပိုင်းရကြည့်လို့ဆိုလို့ရှိရင်ကျွန်တော်အများအားဖြင့်လက်ရှိအခြေအနေက690ကအတိုင်းအတားကြီးတနေတဲ့အခြေထားလို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုအမိခမ်းမျိုးမှာတော့မှဒီလိုအခြေခံလဲခြင်းမျိုးကိုအလွယ်အမှားဖြစ်အောင်လုပ်တယ်ဆိုတာကျွန်တော်ကတော့တမင်ကိုအကွက်ချရှိရပြီးတော့အစီအစဉ်တကျနဲ့ရွေးကောက်ပွဲရှာတဲ့ရွေးကောက်ပွဲရဲ့ဘက်ကတရားမျှတနိုင်ခြင်းကိုကြိုးပါအောင်ရုပ်တဲ့သဘောသက်ကိုပို့ပြီးအားတာလေလို့ကျွန်တော်ကမြင်ပါတယ
်။လာမယ့်2025ရွေးကောက်ပွဲရလမှန်ကန်ဖို့နဲ့ဒီရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့အတွက်ဆိုရင်မဲဆင်းတွေမှန်ကန်မှုရှိဖို့ကအရေးကြီးတယ်လို့လည်းဒေါက်တာရမျိုးသိန်းကပြောပါတယ်ရွေးကောက်ပွဲမဲဆန္ဒရှင်စည်ရင်တွေမှန်ကန်ခြင်းမရှိသေးတာပေါ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဘယ်လိုဆက်လက်လှုပ်ဆောင်သွားမလဲဆိုတာကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးမဲဆင်းအမားတွေကိုတော့စက်တင်ဘာ29ရက်နေ့နောက်ဆုံးထားပြင်ဆင်ကြရမှာဖြစ်ပြီးမဲဆင်းမှာမပါတဲ့သူတွေအနေနဲ့ပုံစံ3-4ခန့်ငယ်လို့နဲ့လျှောက်ထားကြမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ